Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2018ခုနှစ်ဇွန်လ25ရက်တနင်္ဂနွေနေ့ညနေ6:00ခွဲနဲ့9:00အထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညနေခင်းပါရှင်ကျမတင်ခီထိုက်ပါပါကစ္စတန်နိုင်ငံမှာရေနံကားတိမ်းမောက်တာကနေမိလောင်ခဲ့ပြီးအနည်းဆုံးလူပေါင်း140သေဆုံးရပါတယ်။တရုတ်နိုင်ငံစီချွန်းမှာတော့မြေပြိုရာကြောင့်လူပေါင်း95ဦးလို့ပျောက်ဆုံးနေစေဖြစ်ပါတယ်။ဆော်ဒီအာရေဗျာကဂရန်ပလီကိုဖောက်ခွဲမဲ့အစီအစဉ်ကိုဖော်ထုတ်တားဆီးလိုက်နိုင်တယ်လို့အနာပိုင်တို့ကပြောပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။တည်င်းတွေပြီးနားဆင်ကြရမယ့်တည်င်းလှော်ရီထဲမှာတော့
နမ်ဆာမြို့နယ်လောင်းလွေရွာမှာဒတိပိုက်ပွဲဖြစ်နေတုန်းပဲအဲအဲ့နမ်ဆာမြို့နယ်ထဲမှာပဲလုံတောက်ဖက်မှာလည်းလုံတောက်ကြီးရွာဖက်မှာလည်းပိုက်ပွဲဖြစ်တယ်မနေ့ကပြီးတော့ကျွန်တော်တမဟာငါဟိုကုခိုင်အဲဖက်မှာလည်းမနေ့တ
ော့ TNLA ရဲ့တထွေတွင်ရင်မူဘူမူဂျိုတပ်ဖုံးကျော်ပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူနေရတာဒီနေ့ကြချင်းပခဲ့တဲ့ဥရောပသမဂ္ဂညီလာခံအတွင်းဘာသာတွေကိုဆုံးဖြတ်ခဲ့ကြတယ်လေတခါဥရုယာတီပြောင်းလဲမှုနဲ့လူတွေကြောင့်ဖြစ်တဲ့အကျိုးဆက်တွေဟာရင်းနှီးသတ္တဝါတွေအတွက်စိုးရိမ်စရာတွေဖြစ်နေတဲ့အကြောင်းပြင်အိန္ဒိယနိုင်ငံကဆက်ရုပ်လုပ်တာအကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုက်တဲ့ကိုရင်နိုင်တို့ပြောပြပေးပါမယ်ရှင်
ပါကစ္စတန်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့ရနံတင်ကတိမ်းမောက်ပြီးမီးလောင်ခဲ့တာကြောင့်အနည်းဆုံးလူပေါင်း140သေဆုံးရပါတယ်။ရနံတင်ကတိမ်းမောက်ရကပောက်ထွက်လာတဲ့ရနံတွေကိုခတ်ယူဖို့စူးစီးရောက်ရှိလာကြသူတွေမိသင့်လောင်ကျွမ်းခဲ့တာဖြစ်ပါတယ်။အနည်းဆုံးလူ80လောက်လည်းဒဏ်ရာရတယ်လို့အာဏာပိုင်တို့ကပြောပါတယ်။တောင်ပိုင်းစိတ်ကမ်းမြို့ကရာချီကနေပန်ချက်ပြည်နယ်မြို့တော်လာဟိုကိုလမ်းမကြီးအတိုင်မောင်းနှင်လာရင်ကားသမားကယင်ကိုမထိနိုင်ပဲတိမ်းမောက်ခဲ့တာဖြစ်ပါတယ်။ရင်းနှံတင်ကတိမ်းမောက်တဲ့အချိန်မှာအနည်းအနာကရန်ဆန်ပါဂျူဟာကဒေသခံတွေပုံးနေထဲ့စရာတွေနဲ့အပြေးအလွှာရောက်ရှိလာခဲ့ကြသလိုဆိုင်ကယ်တွေနဲ့ရောက်လာကြသူတွေလည်းအများအပြားရှိပြီးဖိတ်ကြတဲ့ရင်းနှံတွေကိုခတ်ယူခဲ့ကြတာဖြစ်တယ်လို့ဒေသဆိုင်ရာရဲချုပ်ရာဂျာရပ်အစ်ကပြောပါတယ်ရင်းနှံတင်ကပောက်ကွဲရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးမွတ်စလင်တွေရဲ့ရမဒန်ဥပုလကုန်ဆုံးတဲ့ Eid al-Fitr ဤပွဲတော်နေ့မှာအခင်းဖြစ်ပွားခဲ့တာဖြစ်ပါတယ်။ဤပွဲတော်ဆင်နွှဲဖို့အတွက်မိသားစုတွေစုံစည်းကြဖို့လမ်းပေါ်မှာလည်းလူသွားလူလာများနေတဲ့ကာလလည်းဖြစ်ပါတယ်ရှင
်။တရုတ်နိုင်ငံအနောက်တောင်ပိုင်းကစီချွန်ပြည်နယ်မှာမြေပြိုကျမှုတွင်ပါသွားတဲ့သူတွေကိုကယ်ဆယ်ရေးအဖွဲ့တွေကရှာဖွေတွေ့ရှိနိုင်ဖို့အတွက်ကြိုးပမ်းနေကြပါတယ်။ဒီနေ့ကမြေပြိုကျတဲ့အထက်မှာရှင်မိုးတောင်ပေါ်ရွာလေးပါသွားခဲ့ပြီးတော့လူ95ရောက်ပျောက်ဆက်ပြီးတော့ပျောက်ဆုံးနေတယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ဒီမြေပြိုကျမှုအတွင်ပါလာတဲ့ကြောက်တုံးတွေပျက်စီးအပိုင်းစားတွေကြောင့်လည်းအင်ဂျီ40ထက်မနည်းပျက်စီးသွားခဲ့ပါတယ်။လင်မယားနှစ်ယောက်နဲ့ကလေးလေးတစ်ယောက်ကိုပဲအသက်ရှင်ရပြန်တွေ့ခဲ့ပြီးတခြားအသက်ရှင်တဲ့သူတွေကိုမတွေ့ရပဲတည်ဆုံးသူရုပ်အလောင်း15လောင်းကိုတွေ့ရှိခဲ့တယ်လို့ပြောပါတယ်။တရုတ်ရဲတပ်ဖွဲ့စစ်တပ်နဲ့ကယ်ဆယ်ရေးအဖွဲ့ဝင်3000ကျော်ကကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်ပြီးတော့လုပ်နေကြပါတယ်။ကယ်ဆယ်ရေးအဖွဲ့တွေဟာချိုးတွေမြေတူးတဲ့ကားတွေအနံ့ခံခွေးတွေကိုအသုံးပြုပြီးရှာဖွေနေကြတယ်လို့ဒေသခံအစိုးရနဲ့တရုတ်အစိုးရပိုင်းရုပ်သံလိုင်းတွေကပြသခဲ့ပါတယ်။2008ခုနှစ်ကစီချမ်ပီနယ်ထဲမှာလူ 18,000 တေဆုံးခဲ့တဲ့ဝမ်ချွမ်းငလျင်ကြီးပြီးတဲ့နောက်မှာဒီမြေပြိုကျမှုဟာဒေသတွင်းမှာအကြီးအမားဆုံးမြေပြိုကျမှုဖြစ်တယ်လို့ကယ်ဆယ်ရေးအဖွဲ့တာဝန်ရှိသူတို့ဖြစ်တဲ့ဝမ်ရောင်ဘိုကပြောပါတယ်။ဒေသတွင်းမှာမိုးအဆက်မပြတ်ရွာသွန်းတာကြောင့်အခုလိုမြေပြိုကျခဲ့တာဖြစ်တယ်လို့လည်းတရုတ်အနာပိုင်းတွေကပြောပါတယ်ခင်ဗျာ။
ဗြိတိန်ပါလီမန်အီးမေးအသုံးပြုသူတွေရဲ့အကောင့်တွေကိုမနေ့စနေနေ့ကစိုက်ဘာတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေပါတယ်။အားနည်းချက်ရှိတဲ့အီးမေးပတ်စဝတ်တွေကိုဖော်ထုတ်ဖို့ပြင်မှတ်ထားတိုက်ခိုက်ပုံရတယ်လို့ပါလီမန်တာဝန်ရှိသူတွေကပြောပါတယ်။ Sustained and Determined ဆိုတဲ့စိုက်ဘာတိုက်ခိုက်မှုကိုကာကွယ်တဲ့အနေနဲ့လွှတ်တော်အမတ်တွေအပြင်ကနေအီးမေးအသုံးပြုခွင့်ကိုပိတ်လိုက်ပြီးလို့လည်းဗြိတိန်အောက်လွှတ်တော်ရဲ့ကြေညာချက်မှာဖော်ပြပါတယ်။ပါလီမန်တာဝန်ရှိသူတွေကနေပေးပို့တဲ့အီးမေးလ်ထဲမှာတော့ကွန်ပျူတာကွင်ရက်ထဲမှာဒီမနေ့ပုံမှန်မဟုတ်တဲ့လှုပ်ရှားမှုတွေစိုက်ဘာဖောက်ထင်တိုက်ခိုက်ဖို့ကြိုးစားခဲ့တဲ့အထောက်အထားတွေတွေ့ရကြောင်းဖော်ပြထားတာပါ။ဒါ့အပြင်ပါလီမန်ထဲကအီးမေးလ်အကောင့်အလုံးထဲကအားနည်းချက်ရှိတဲ့ password တွေကိုဖော်ထုတ်ဖို့ရည်ရွယ်တဲ့အင်တာနက်ဖောက်ထင်သူ hacker တွေကစိုက်ဘာတိုက်ခိုက်မှုလုပ်ခဲ့တာကိုအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုကနေအတည်ပြုတဲ့အကြောင်းလဲပါလီမန်တာဝန်ရှိသူတွေပေးပို့တဲ့အီးမေးလ်မှာဖော်ပြထားပါတယ်။ဘယ်နှစ်ယောက်စိုက်ဘာတိုက်ခိုက်ခံရတယ်လဲဆိုတာနဲ့ဘာတွေထိခိုက်ခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ မြို့သားစိုက်ပါလုံခြုံရေးဌာနနဲ့မြို့သားရာဇဝတ်မှုဆိုင်ရာဌာနတို့ကနေစုံစမ်းစစ်ဆေးနေပါတယ်လွှတ်တော်အမှတ်တွေရဲ့ပတ်စဝတ်တွေကိုအင်တာနက်ဖောက်ထွင်းသူဟက်ကာတွေကအွန်လိုင်းပေါ်မှာရောင်းချနေတယ်ဆိုပြီးဗီဒီယိုမီဒီယာတွေမှာသတင်းတွေထွက်ပေါ်လာပြီးရပ်ပိုင်းအတွင်းမှာပဲအခုလိုစိုက်ပါတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်
မွတ်စလင်တို့ရဲ့ရမဒန်ဥပုလ္လာကုံဆုံးကနေနိုင်ပိုင်းအတွင်းမှာဆော်ဒီအာရေဗျနိုင်ငံကမက္ကာကဂရန်ဘလီကိုပြစ်မှတ်ထားတိုက်ခိုက်ဖို့စီစဉ်မှုကိုဖော်ထုတ်တားဆီးနိုင်ခဲ့တယ်လို့ဆော်ဒီအာရဗျနိုင်ငံကပြောပါတယ်။မွတ်စလင်တို့ရဲ့ဘာသာရေးအထွတ်မြတ်တွေကတနေရာဖြစ်တဲ့ဒီဘလီကိုတိုက်ခိုက်ဖို့စီစဉ်ထားတဲ့သူလို့ဆွဆွဲခံရတဲ့အမျိုးသားကမက္ကာမှာရဲရင်နဲ့ပြစ် ဖွဲ့ဝင်၅ဦးထိခိုက်ဒဏ်ရာရပါတယ်။အကြမ်းဖက်ဝါဒစွဲတိုက်ခိုက်ဖို့ဥဆောင်စီစဉ်ခဲ့သူလို့ဆက်ဆွဲခံရသူကဂရန်ဗလီအနီးကအိမ်ကန်းတစ်ခုမှာတရင်ပတ်အတော်များများနေထိုင်ခဲ့တယ်လို့လည်းအာနာပိုင်တို့ကပြောပါတယ်။မက်ကမျိုးနဲ့ဒေတာစိတ်ကန်းမျိုးတို့မှာရဲတွေကစီးနှင်းရှာဖွေခဲ့ပြီးအမျိုးသမီး2ဦးအပါအဝင်လူ5ဦးကိုဖမ်းဆီးခဲ့ပါတယ်။စစ်သေးကြွအဖွဲ့တစ်ခုကလူတွေလိုယူဆရပေမဲ့ဖောက်ခွဲခဲ့သူရဲ့အမည်သူ့အဖွဲ့စည်းလို့နဲ့ပတ်သက်လို့တော့တစုံတရာထုတ်ဖော်ပြောဆိုတာမရှိသေးပါဘူးခင်ဗျာ။
ဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုချေညာနေပါတယ်ရှင်။နိုင်ငံတွင်းစွမ်းအင်လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အတွက်တန့်စင်တဲ့စွမ်းအင်တွေမရခင်မှာကြောင်မီးသွေးသုံးလျက်စစ်တာအားထုတ်လုပ်ဖို့တိုင်းငယ်ပြည်နယ်တွေကိုတိုက်တွန်းထားတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောဆိုလိုက်ပါတယ်။2015ခုနှစ်ရွေးကောက်ပွဲနဲ့အစိုးရဖွင့်နိုင်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကပါတီဗဟုကော်မတီအစည်းအဝေးအပြီးဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုတာဖြစ်ပါတယ်။ပါတီအနေနဲ့မူလရည်တည်ချက်တစ်ခုဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလမ်းကြောင်းကနေတွေးဖွဲ့မသွားဘူးလို့လည်းပြောဆိုခဲ့တာပါ။ပါတီဝင်တွေရဲ့ပြောရေးဆိုခွင့်နဲ့ပတ်သက်လို့တော့ပါတီရဲ့ဗဟုအလုံးမှုဆောင်တုပ်ဖြစ်တဲ့ဦးဝင်းထိန်ကအခုလိုပြောဆိုသွားပါတယ်
။ပါတီဆိုတာကကိုယ်ပါတီပြည်တော်လည်းကိုယ်ကဒါဒီလားဒီပုံစံဒီမိုကရေစီစံကျေတော့တဲ့ကြောင့်မလို့အပေါ်ကရဒီအောက်ကအောက်ခြေရဒီဝေမာနိုင်တယ်ဆွေးနွေးနိုင်တယ်ဒီလိုဆိုနေတယ်ပြောရရှိလို့ရှိရင်ကိုဒီလားလို့ချင်းပဲပြောရမယ်ဒါမှမလို့ကျွန်တော်ပါတီဖွဲ့ဝင်တွေကစိုးရွားလို့တော့ပါတီဝင်ဆောင်ပြောမယ်ဆိုရင်တန်လို့ပြောတန်လို့ဝင်လာစားရတဲ့ပြည်ပြည်မတတ်နိုင်တဲ့ပြည်ပြည်ရတယ်တော့အဲ့လိုမှမဟုတ်လည်းကိုတွင်းရုပ်ကိုအပြင်မီဒီယာတွေပြောတာလေနော်ကိုတွင်းရုပ်ကို Facebook တာဆင်ရရခုနကတော့ထားတဲ့ပါတီရဲ့တွေ့ပါတီရဲ့ပြစ်ဆုံးနေတဲ့အမှုအကျင့်နဲ့မကိုက်တဲ့ကြောင့်လို့အဲ့ဒါတွေမလုပ်အောင်ကိုကမ်းနေတာ
ပါတီဝင်နေနေနဲ့ဆိုရဖွဲ့နဲ့ပါတီအပေါ်လူသိရှင်ကြားဝေဖန်ပြောဆိုတဲ့ဆိုရင်တော့ပါတီစည်းကမ်းနဲ့အရေးယူမယ်လို့လဲဗဟိုကော်မတီဝင်ဦးဝင်းထိန်ကသတင်းစာရှင်းလင်းပွဲမှာဒီကနေ့ပြောဆိုသွားတာဖြစ်ပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံမှာစစ်သွေးကြွားလို့တန်ရာရှိသူနှစ်ဦးကနိုင်ငံနောက်ပိုင်းမှာရှိတဲ့ပြည်နယ်ရဲဌာနချုပ်ကိုဒီကနေ့မှာကြောက်တဲ့အစ္စလမ်ဘာသာရဲ့အရေးပါဆုံးနေ့မှာတိုက်ခိုက်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်တဦးနဲ့တိုက်ခိုက်သူတဦးသေဆုံးသွားခဲ့ပါတယ်။ဒါကင်ဆောင်ထားတဲ့အမျိုးသားနှစ်ယောက်ကမြောက်ဆူမထရာပီနယ်မြို့တော်မေဒမာရှိတဲ့ရဲဌာနချုပ်ကိုပြေးဝင်လာပြီးတော့ရဲရာရှိတအုပ်ကိုဒါနဲ့ထိုးခဲ့တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရဆက်ယိုဝါဆစ်တို့ကပြောပါတယ်ရဲတပ်ဖွဲ့ဝင်တွေကပြန်ပစ်ခဲ့တာကြောင့်တယောက်တည်းဆုံးပြီးတော့ကျန်တဲ့တယောက်လည်းပြင်းထန်စွာဒဏ်ရာရသွားတယ်လို့သူကပြောပါတယ်မွတ်စလင်တွေရဲ့ရမဒန်ဥပုသ်ရာသီကုန်ဆုံးပြီးအင်ဒိုနီးရှားနိုင်ငံသားတွေအတော်များများအစ်ပွဲတော်ဆင်နွှဲနေတဲ့အချိန်မှာဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာပါတိုက်ခိုက်သူနှစ်ဦးဟာ IS အဖွဲ့နဲ့ချိတ်ဆက်မှုရှိတဲ့အစွန်းရောက်အဖွဲ့ဝင်တွေလို့အစိုးရအဖွဲ့ဝင်တွေလို့သတ်မှတ်ခံထားတဲ့သူတွေဖြစ်တာကြောင့်ဖြစ်တယ်လို့ Versus တို့ကပြောပါတယ်ဘယ်အဖွဲ့ဆိုတာကိုတော့သူကပြောမသွားပေမဲ့အင်ဒိုနီးရှားရဲတပ်ဖွဲ့ကနောက်ထပ်တိုက်ခိုက်မှုလုပ်ဖို့ကြံစည်နေတဲ့3ယောက်ကိုဖမ်းဆီးလိုက်တယ်လို့လည်းပြောပါတယ်ခင်ဗျာ
စီးရီးယားနိုင်ငံထဲကနေဂိုလန်ကုန်းပြင်မြင့်ကိုစနေနေ့ကဒုံးကျည်တွေနဲ့ပြစ်ခတ်ပြီးတဲ့နောက်အစ္စရေးဘက်ကစီးရီးယားနိုင်ငံတဲကိုလေကြောင်းကနေတိုက်ခိုက်လိုက်တယ်လို့အစ္စရေးတာဝန်ရှိသူတွေကပြောပါတယ်အစ္စရေးစစ်လေယာဉ်တွေကဂိုလန်ကုန်းပြင်မြင့်မြောက်ပိုင်းမှာရှိတဲ့စီးရီးယားအစိုးရတပ်ရဲ့တန်ချက်ကကားနှစ်ဆင့်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်တပ်ပြောခွင့်ရကပြောပါတယ် အဲ့ဒီဒုံးကျည်တွေဟာအစ္စရေးနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချိုးဖောက်တဲ့လက်မခံနိုင်တဲ့လုပ်ရဖြစ်တယ်လို့အစ္စရေးကနိုင်ငံသားအပြစ်ရစေရေးကိုကြီးကြပ်တဲ့ကုလသမဂ္ဂအေဂျင်စီကိုကန့်ကွက်ခဲ့တယ်လို့အစ္စရေးပြောပြညာကပြောပါတယ်ဒီတိုက်ခိုက်မှုအတွင်ဘယ်သူမှထိခိုက်ဒဏ်ရာရတာမရှိခဲ့ပေမဲ့အရသာတွေအနေနဲ့ဆီးရီးယားနဲ့နေဆက်ချင်းထိစိုက်တဲ့နေရာနာက
ဒီကနေ့ကျွန်တော်တို့ကယမန်နိုင်ငံမှာဖြစ်နေတဲ့ကာလာဝမ်ယောဂတိုက်ဖြတ်ဖို့အတွက်ကုလသမဂ္ဂကလေးတငယ်များယမန်ငွေအဖွဲ့ ကဘာပေါ်မှာအဆိုးဝါးဆုံးဝမ်ယောဂဖြစ်ပွားမှုကိုကျွန်တော်တို့ရင်ဆိုင်နေရပြီးတနေ့ကိုဝမ်ယောဂထပ်ဖြစ်တဲ့သူအရေအတွက်ဟာဖျက်များအဖြစ်9000လောက်ရှိတယ်လို့
နောက်ဆုံးရသတင်းတွေကိုမှတ်တင်ထိုင်တဲ့ကိုရရန်နိုင်တို့ပြောပြပေးခဲ့တာပါ။ဗီအိုအေမြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံဆိုင်ရာသတင်းလွှာနဲ့အရင်စားပါမယ်။ ရှမ်းပြည်နယ်မြောက်ပိုင်းနှမ်းဆန်နယ်ကုတ်ခိုင်မြို့နယ်ကတန်အလစ်အောင်လက်နက်ကိုင်ဖွဲ့ရဲ့ တပ်စခန်းတွေကိုအစိုးရစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်စစ်တပ်နဲ့တအောင်လက်နက်ကိုင် TNLA တို့ကြားတိုက်ပွဲတွေဆက်ပြင်းထန်နေတယ်လို့TNLA အတွင်းရေးမှူးကပြောပါရယ်အစိုးရက 27 ရာစုပင်လုံးကြီးလာခံခေါ်ပြီးငင်းငယ်ရေးတိစောက်နေခြင်းအခုလိုတိုက်ပွဲတွေဖြစ်နေစေစစ်ရေးပရိပခါတွေပေါ်စစ်ရေးနီးနဲ့မဖြေရှင်းပဲနိုင်ငံရေးနီးနဲ့ဖြေရှင်းဖို့ကိုလည်းငင်းငယ်ရေးလှုပ်ရှားသူတွေကတိုက်တွန်းပါရယ်အသေးစိတ်ကတော့မဆုမွန်ကပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့ဇွန်လ3ရက်ကစလို့အပြည့်ရက်လက်မှတ်မထိုးထားတဲ့ပလောင်လုံးမြောက်ရေးတပ်ဦး PSLF ကလောက်ခဲ TLLA တအောင်းတပ်နဲ့မြမတမတော်တို့ကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားလာနေတာပါဇွန်လ24ရက်နေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်တွေက TLLA တပ်မဟာ4နေမြေပန်တောင်းကျေးရွာနဲ့မန်လန်းကျေးရွာကြားမှာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တယ်လို့လက်နက်ကြီးကြီးတွေကျေးရွာတွေကြားရောက်ပောက်ကွဲတဲ့အတွက်ဒေသခံရွာသားတွေဘေးလွတ်ရာထွက်ပြေးနေရတယ်လို့ဆိုပါတယ်ဒီလဇွန်လ25ရက်နေ့မှာလည်းကုတ်ခိုင်မြို့နယ် ကုနဲ့မန်ကိုင်းကျေးရွာနာနောင်လွတ်ကျေးရွာနဲ့နောင်ခိုင်ကျေးရွာနာမှာတီအန်အန်လေးနဲ့မြမတမတော်တို့ကြားတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်နေသေးပဲလို့ TLLA ဘက်ကပြောပါရယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းက93နေရာမှာဖြစ်ခဲ့တဲ့တိုက်ပွဲတွေရဲ့နောက်ဆုံးစီးရီးအခြေအနေကိုတော့ TNLA ရဲ့အထွေထွေအတွင်းမှုဗိုလ်မှူးချုပ်တာဖုံးကျော်ကဗီအိုအေမြန်မာပိုင်းကိုအခုလိုပြောပါရယ်
အခုဒီနမ်ဆာမြို့နယ်လမ်းလွယ်ရွာမှာအခုတတိပိုက်ပွဲဖြစ်နေတုန်းပဲအဲအဲ့နမ်ဆာမြို့နယ်ထဲမှာပဲလုံတောက်ကြီးရွာထဲမှာလည်းပိုက်ပွဲဖြစ်တယ်မနေ့ကပြီးတော့ကျွန်တော်တို့တမဟာငါဟိုကုခိုင်ထဲမှာလည်းမနေ့တော့ကောင်းနေထဲမှာပိုက်ပွဲနှစ်ပွဲဖြစ်ပါတယ်ဆိုတော့ဒီကနေ့ကပိုက်ပွဲကတုံးနေရ ခုလက်ရှိဖြစ်နေတဲ့ဒီလမ်းဝကြီးရွာမှာတော့အခုတည်းဖြစ်နေတယ်နည်းနည်းပြင်းထန်တဲ့သဘောရှိတယ်ခုကျွန်တော်တို့နဲ့ဖြစ်နေတာဒီနမ်ကန်ဖြစ်နေတာဟာစကားစားပစ်ကလည်းအောက်ခံတတ်တယ်ဒီမှာတမရှိရှိရှိတဲ့ပုံပေါ်ရှိတဲ့အဲဒီတမတွေပြီးတော့ဒီမှာရှိတဲ့စကားစားမင်းရလဲပိုက်ပွဲအဲ့ဒီစနပြောတဲ့လုံတောက်ကြီးရွာပဲ
တီအန်အယ်လေးဖွဲ့ဟာတနင်္ဂနွေနေ့ပြခတ်တိုက်ခိုက်မှုရဲစဲရေးဆိုင်ရာအပြည့်ရဆာချုပ် MCA ကိုလက်မှတ်မရေးထိုးထားသေးပေမဲ့လို့ပြီးခဲ့တော့ကကျင်းပါခဲ့တဲ့27ရာစုပင်လုံဒုတိယအကြိမ်ညီလာခံကိုတော့မြောက်ပိုင်းမဟာမိတ်အဖွဲ့အနေနဲ့တက်ရောက်ခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့တာပါ
မြန်မာနိုင်ငံရေးဖော်ဆောင်မှုမှာပူးပေါင်းဆောင်ရွက်ပါလို့အစိုးရကဆွထားပေမဲ့အခုလိုထိုးစစ်ဆင်တိုက်ခိုက်လာတဲ့အနေအထားဟာယုံကြည်မှုတည်ဆောက်နိုင်မှုနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုမှာအခက်အခဲဖြစ်နေသေးတယ်လို့လည်းဗိုလ်မှူးချုပ်တာဖုံးကျော်ကပြောပါတယ်ဒီလိုပုံစံတိုင်းနဲ့ဆိုရင်တော့အပြင်ထံမဲ့သဘောရှိပါတယ်ခဏတော့လည်းဒီမြန်မာတမတော်ဘက်ကဒီရမခာနေဟာဟ မဟုတ်ဘူးဆိုရင်တော့တိုက်ပွဲတွေကဘယ်လိုမှနေနိုင်မှာမဟုတ်ဘူးတိုက်ပွဲတွေဆက်လက်ဖြစ်နေမှာပဲဖြစ်တယ်။ဒေါက်တာစုကြီးပြောသလို MCE လမ်းကြောင်းကိုပဲလိုက်ပါဆိုတာတကယ်လက်တွေ့ပသိအခြေအနေနဲ့တော့ကင်းကွာနေတယ်။မြန်မာတပ်မတော်ကအစိုးရရဲ့ policy အတိုင်းတကယ်လိုက်လားမလိုက်ဘူးလား။အခုသွားနေတဲ့ဒီနေချင်းလမ်းစဉ်ကလက်တွေ့အလုံးမဖြစ်နိုင်ဘူးဆိုတာအစိုးရအနေနဲ့တရားသုံးသပ်ဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်။ No more တော့ကျွန်တော်တို့စစ်ပွဲတွေကပြင်းထန်ပြီးတော့မှဒီအစိုးရရဲ့နေချင်းကြီးသွားနေတဲ့ဟာဘယ်လိုမှတကယ်နေချင်းတဲ့လမ်းရောက်မှာမဟုတ်ဘူး။ ကျွန်တော်တို့ပြန်ကြည့်လိုက်မယ်ဆိုရင်တော့ဒါကမြန်မာတပ်မတော်ရဲ့ငြိမ်းချမ်းရေးအပေါ်မှာမယူသားတဲ့သဘောထားတွေငြိမ်းချမ်းရေးတကယ်စစ်မှန်တဲ့ဆာဆန္ဒမရှိဘူးဆိုတာဒါပေါ်လွင်နေတယ်ဒီ၂၀ရာစုပြည့်နောက်ပိုင်းထဲမှာအခုကျွန်တော်တို့ဒီရကချင်ဒီရဖက်ကို
ထူးထူးပြင်းထန်ဆက်ပြီးထူးထူးပြင်းထန်နေတဲ့တိုက်ပွဲတွေကနေ့စဉ်ရက်ဆက်လို့ဖြစ်နေပါတယ်ဒေသတွင်းမတည်ငြိမ်မှုတွေနဲ့ဒေသခံတွေဒုက္ခရောက်နေရတဲ့ဒီစီးရဲ့အခြေအနေပေါ်မှာပဋိပက္ခတွေကိုစီးရင်းနည်းနဲ့မဖြေရှင်းမဲနိုင်ငံရေးနည်းလမ်းနဲ့တွေ့ဆုံဆွေးနွေးအဖြစ်ရှားကြဖို့မေတ္တာရက်ခံတိုက်တွန်းလိုပါတယ်လို့ဒုက္ခသည်တွေအရေးကူညီဆောင်ရွက်ပေးနေတဲ့ငြိမ်းချမ်
ရက်ရမှာပဲနှစ်ဦးနှစ်ဖက်ရက်ရမယ်အဲစပွဲတွေရက်တမ်းပြီးတော့မှပဲဒီနိုင်ငံရေးဆွေးနွေးပွဲဆိုတာစပွဲထဲမှာဝင်လာလို့ကောင်းတယ်ပေါ့နော်တစ်ဖက်မှာစပွဲဖြစ်နေပြီးတော့မှတစ်ဖက်မှာအဲနိုင်ငံရေးဆွေးနွေးပွဲဆိုပြီးမှကျင်းပတယ်ဆိုမဲ့လေအခုလိုပဲဗာအနှစ်တာရမှမရှိဘူးပေါ့နော်ဒီစပွဲရက်နိုင်ဖို့အတွက်ကပထမဆုံးအစိုးရတိုက်ရင်တွေနောက်ဆုံးပြဖို့လိုအပ်တယ်ပေါ့နော်ဟိုတိုင်းဒေသတွေမှာအခြေချနေထိုင်တာမဟုတ်ဘဲနဲ့တိုးချက်ထားတဲ့ဒီစစ်တပ်တွေကိုနောက်ဆုံးပြတော့မှပဲအလုံးကိုဖိတ်ခေါ်ပြတော့မှစပွဲဝိုင်းထဲမှာနိုင်ငံရေးစကားဝိုင်းလောက်တာပို့ပြီးကောင်းပါတယ
်အခုလိုရှမ်းမြောက်တောင်ဒေသမှာတိုက်ပွဲတွေဖြစ်နေတယ်လို့ကချင်ပြည်နယ်တနိုင်းဘက်မှာလည်းစီးရဲတင်းမာမှုတွေကြောင့်ထောင်ချီတဲ့ဒေသခံတွေစစ်ဘေးရှောင်ထွက်ပြေးနေရစေအနေထားမှာဒေသရင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးအတွက်တိုက်ပွဲတွေချက်ချင်းရပ်ပြီးဖို့နဲ့အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားပြည်လဲအောင်ဆွေးနွေးကြဖို့ကိုဒေသခံတွေနဲ့ဒုက္ခသည်အရေးလှုပ်ရှားသူတွေကတောင်းဆိုနေကြတာဖြစ်ပါတယ်ရှင
်မဆုမွန်တင်ပြပေးခဲ့တာဖြစ်ပါတယ်ဒါကတော့မြန်မာနိုင်ငံဆန်ရသတင်းလွှာတွေကိုနားဆင်ကြရတာပါရှင်အခုတခါတော့နိုင်ငံတကာဆန်ရသတင်းလွှာတွေကိုဆက်ပြီးတင်ပြပေးပါမယ်အကြမ်းဖက်ဝါဒဇွဲတိုက်ခိုက်မှုတွေအစီအစီဖြစ်ပွားခဲ့တဲ့ပြဿနာတွေနဲ့နှဘန်းလုံးနေရချိန်မှာပဲ present မြို့မှာကျင်းပခဲ့တဲ့ဥရောပသမဂ္ဂခေါင်းဆောင်များအစည်းအဝေးအတွင်းကာကွယ်ရေးနဲ့ထောက်လှမ်းရေးကဏ္ဍတွေမှာပုံမှန်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားဖို့သဘောတူခဲ့ကြပါတယ်ဒါပေမဲ့လည်း BRICS လို့ခေါ်တဲ့ဥရောပသမဂ္ဂထဲကပြည်ထောင်ခွဲထွက်ရေးနဲ့လူဝင်မှုကြီးကြပ်ရေးပြဿနာတွေအပါအဝင်တခြားစင်ခေါ်ချက်တွေနဲ့ပတ်သက်လို့တိုးတက်ပြောင်းလဲမှုတွေသိပ်ပြီးမရခဲ့ကြပါဘူး။နောက်ဆုံးဖော်ပြထားတဲ့စီရင်အရ2019ခုနှစ်အတွင်းမှာမြေထဲပင်လယ်ကိုဖျက်ပြီးဥရောပထဲကိုဝင်လာကြတဲ့ရွှေပြောင်းဒုက္ခသည် 8,100 ရှိပြီးဒီအန္တရာယ်များလာတဲ့ခရီးကိုဆက်ပြီးလာကြမဲ့လူတွေရှိနေတုန်းပဲဖြစ်ပါတယ်။VOA သတင်းတော် Henry Richwell လန်ဒန်မြို့ကနေပေးပို့တဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်ရှင်။ဘရာဇီးလ်မြို့မှာကျင်းပခဲ့တဲ့ဥရောပသမဂ္ဂခေါင်းဆောင်များညီလာခံမှာကာကွယ်ရေးကဏ္ဍမှာငွေကြေးသုံးစွဲမှုနဲ့ထောက်လှမ်းရေးဆိုင်ရာအချက်အလက်ညဝေတာတွေမှာပုံမှန်ပူးပေါင်းဆောင်ရွက်မှုတွေလုပ်သွားဖို့သဘောတူညီခဲ့ကြပါတယ်။ဥရောပသမဂ္ဂဥက္ကဋ္ဌ John Clark Juncker ကအခုလိုပြောပါတယ
်။ We are spending halfof the military budget of the US
American စစ်တပ်300ဒေါ်လောက်ကိုကျွန်တော်တို့သုံးစွန်းနေတာဖြစ်ပေမဲ့အကျိုးသက်ရောက်မှုက1500ရာနှုန်းမှာရှိပါတယ်ဒီထက်တိုးအောင်လိုအပ်မဲ့နေရာတွေရှိနေသေးတာကြောင့်ဒီကနေ့ကျွန်တော်တို့အခုလိုဆုံးဖြတ်ချက်ချတာဖြစ်ပါတယ
်ဥရောပသမဂ္ဂခေါင်းဆောင်တွေစီကဂီတာကနေတဆင့်သတင်းစကားပါနိုင်ဖို့ရည်ရွယ်ပြီးတော့ Syrian God Talent လို့ခေါ်ဆိုတဲ့ဒုက္ခသည်ဂီတာအဖွဲ့တစ်ဖွဲ့ကလည်းညီလာခံကျင်းပရာအဆောက်အအုံကျင်းပမှာရှိနေပါတယ်ဥရောပသမဂ္ဂအဖွဲ့ဝင် Dash ကိုစလေ UD Sachinjini ကအခုလိုပြောပါတယ
် welcome them
what did ဒီဆောင်မဲ့သူတွေကိုကြိုဆိုပြီးတော့ကူညီကြရမှာပ
ါဒါပေမဲ့လည်းဥရောပသားအလုံးကအခုလိုတူညီတဲ့မျှဝေခံစားချက်တွေမရှိကြပါဘူးဒုက္ခသည်တွေကိုလက်ခံယူရမယ့်ခွဲတန်းကိုညှင်းဆန်တဲ့ Czech Republic, Poland နဲ့ Hungary နိုင်ငံတို့ကိုဥပဒေကြောင်းအရအရေးယူဖို့ဥရောပသမဂ္ဂကလှုံ့ဆော်နေပါတယ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ Amnesty International က Ricardo Nori ကအခုလိုပြောပါတယ်
ဥရောပသမဂ္ဂအတွင်းမှာရှိကြတဲ့နိုင်ငံတွေအားလုံးအပြည့်အဝပူးတွဲတာဝန်ယူလှုပ်ဆောင်မယ်ဆိုရင်ဒီစနစ်ကအတော်လေးကိုအလုပ်ဖြစ်မှာဖြစ်သလိုပြဿနာလည်းဖြစ်လာနိုင်စရာမရှိပါဘူ
းပြဿနာဖြစ်ရတဲ့အကြောင်းရင်းတွေကိုထုတ်ဖော်ပြောဆိုနိုင်ဖို့အတွက်ဥရောပသမဂ္ဂကဆန့်စစ်သွားမှာဖြစ်တယ်လို့ပြင်သစ်သမ္မတကပြောပါတယ
်စစ်တမ်းဒေဖီ
ဒါဟာရေရှည်စိန်ခေါ်မှုဖြစ်တယ်အာဖရိကနဲ့အရှေ့အလယ်ပိုင်းအနီးအနားဒေသတဝိုက်တည်ငြိမ်ဖို့အတွက်ရေရှည်အဖြစ်လဲလိုပါတယ်လို့ပြင်သစ်သမ္မတအီမနျူအယ်မက်ခရွန်ကပြောသွားတာဖြစ်ပါတယ်ဥရောပသမဂ္ဂအတွင်းမှာစိန်ခေါ်မှုတွေအများကြီးရှိနေပေမဲ့မျောလင့်ချက်အစ်စ်တွေလည်းရှိပါတယ်London King's College ကပါမွန်ခအနမ်မီနွန်ကအခုလိုပြောပါတယ
် And the Eurozone is growing again. So all that looks good but what I would
ရပါစုံတဖန်ပြန်လဲတိုးတက်ကြီးထွားလာနေပြီးချင်းနေအားလုံးလဲကောင်းမွန်နေပါတယ်ဒါပေမဲ့လူမှုကြီးကြပ်ရေးပြဿနာ Eurozone အတွင်းပြဿနာအချက်တင်းနဲ့ပိုလန်နဲ့ Hungary နိုင်ငံတို့ရဲ့ Democracy အဆင့်တန်းနှိမ့်ချလာနေတဲ့ပြဿနာတွေဟာဥရောပသမဂ္ဂရင်ဆိုင်နေရတဲ့အခြေခံကြကြပြဿနာတွေဖြစ်ပြီးပြီးခဲ့တဲ့နှစ်ကလိုမျိုးပဲလောလောကူကူနဲ့ဖြည့်ရှင်းလို့ရနိုင်မှာလည်းမဟုတ်ပါဘူးနောက်တစ်ခေါက်ပြန်လာပြီးဆွေးနွေးကြအောင်ပါ
ညီလာခံအတွင်းဥရောပသမဂ္ဂရဲ့ပြည်ထောင်နိုင်ငံခွဲထွက်ရေးကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ် ပြည်နိုင်ငံအတွင်းမှာနေထိုင်နေကြတဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံသားတွေပေါ်ထားရှိပေမဲ့အခွင့်အရေးတွေနဲ့ပတ်သက်တဲ့ဝန်ကြီးချုပ်ထရီဇာမီရဲ့ကမ်းလှမ်းချက်တွေဟာမျောလင့်ထားတာထက်နှိပ်ကျလွန်းနေတဲ့အတွက်ရှစ်ဆက်ပြီးညှိနှိုင်းရခက်ခဲတဲ့ဆွေးနွေးမှုတွေလုပ်ရအောင်မှာကိုအချက်ပြလိုက်တာဖြစ်တယ်လို့လည်းဥရောပသမဂ္ဂခေါင်းဆောင်တွေကထုတ်ဖော်ပြောဆိုခဲ့ကြပါတယ်ရှင်
ဒါရှင်များရှင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ရန်ကုန်မြို့ကဗဟိုကော်မတီအစည်းအဝေးအတွင်းမှာပါတီရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေစောင်ရန်ရှောင်ရန်ကိစ္စတွေကိုအလေးထားပြောဆိုသွားပါတယ်။ပြည်သူနဲ့အတူဆိုတဲ့စောင့်မုတ်တစ်ကိုကင်ဆယ်ထားတဲ့ NLD ဆိုရအနေနဲ့လူလူကိုမျက်နှာမူဖို့ပြည်သူအပေါ်မမောက်ပါဘူး။ပါတီတွင်ညီညွတ်ရေးတည်ဆောက်ဖို့စတာတွေကိုလည်းတိုက်တွန်းထားပါတယ်။ NLD အနေနဲ့လူလူကအားကိုးလောက်တဲ့ပါတီတစ်ခုအဖြစ်ဆက်လက်ရပ်တည်နိုင်မှုဘာတွေလုပ်ဖို့လိုမလဲဆိုတာကို VOE မြန်မာပိုင်းရဲ့အင်္ဂါနေ့ညတရက်လီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်ဒီအနေနဲ့ရောအစိုးရတက်တန်းတစ်နှစ်ကျော်လာပြီဖြစ်တဲ့ NLD ပါတီအနေနဲ့ပြည်သူနဲ့တသားတည်းရှိနေသေးတယ်လို့ယူဆကြပါသလားကိုအမြင်ကိုသဘောထားတွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VO ရဲ့ဖုန်းနံပါတ် 1-392-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုတိုင်းမပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်အင်္ဂါနေ့ညဓာတ်ရည်လိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်အင်္ဂါနေ့ညဓာတ်ရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်အခုဆက်လက်ပြီးတော့ဥရုယာတိပြောင်းလဲမှုတွေမှုနဲ့ဒီလူတွေကြောင့်ဖြစ်တဲ့အကျိုးဆက်တွေဟာရေတရဝါတွေပေါ်ဘလို့တက်ရောက်မှုရှိတယ်လဲဆိုတာကိုကြည့်ကြရအောင်ပါတမုဒ္ဒရာဆန်ရညီလာခင်ကိုညွှန်ရုံမြို့မှာဇွန်လအတွင်းကျင်းပခဲ့ပြီးကဘာကြီးပူနွေးလာခြင်းပလတ်စတစ်ဆွန့်ပစ်ခြင်းငှားလွန်ကျွန်းဖန်းစည်းခြင်းနဲ့ရေရုညဉ့်ဉန်းခြင်းကြောင့်ရေနေတရဝါတွေပေါ်ထိခိုက်မှုမရှိအောင်ကာကွယ်ပေးဖို့တောင်းဆိုခဲ့ကြပါတယ်ဒါပေမဲ့လည်းဒီဒဏ်တွေကိုပင်လယ်သမုဒ္ဒရာတွေကအထင်ကြီးရရေးသရဝါတို့ချို့ရင်ဆိုင်နေရပါပြီ။ဒီအကြောင်း Kevin Enoch ပြောပြတဲ့သတင်းကိုနန်းလောင်ကတင်ပြပေးပါလိမ့်မယ်ရှင်
။သမိုင်းတလျှောက်စာရင်းငါးတွေပေါ်များလာတဲ့နေရာမှာကျဆကြတဲ့ဒေသကြီး6ခုကပြည်ကွင်းငှက်54ကောင်တို့ရဲ့လှုပ်ရှားမှုတွေကိုလေ့လာဖို့သိပ္ပံပညာရှင်တွေကြိုးပမ်းထားပါတယ်။အစဉ်အလာတိုင်းပြည်ကွင်းငှက်ကလေးတွေတွားလိရှိတဲ့စာရင်းငါးတွေပေါ်များတဲ့နေရာမှာရှားရီဥဒုပြောင်းလဲမှုကြောင့်ငါးတွေကင်းမဲ့နေတာကိုသိပ္ပံပညာရှင်တွေလေ့လာတွေ့ရှိခဲ့ပါတယ်။အက်စဒတက်ကတော့သူဝေဒနာဌာနကဒေါက်တာရစ်ချတ်ရှာလီကအခုလိုပြောပါတယ
် evidence
အခုလာရေးစီးချောင်းမှာရာသီဥတုပြောင်းလဲမှုရဲ့သက်သေတွေကိုတွေ့ရပါတယ်အရှိပဲရက်ကိုရေသရဝါမျိုးစိတ်တွေပြောင်းသွားကြပါပြီဘန်ကူလာရေးစီးချောင်းတစ်ချောင်းငါးဖက်လုပ်ငန်းတွေပေါ်မှာပြင်းထန်တဲ့အကျိုးသက်ရောက်မှုတွေလည်းတွေ့နေရပါတယ်သူသဖြင့်ကတော့နမီးဘီးယားကငါးရီပေါ်တဲ့နေရာမှာဆိုရင်စာရင်းငါးရီပျောက်ကုန်ပါပြီ
ဒီပင်ကွင်းရက်ကလေးတွေကသူတို့စိတ်အာရုံနဲ့လှုပ်ရှားကြသလိုသူတို့ရဲ့တဟဆာတာတကြနေနိုင်တဲ့ဆိုရင်ထက်ယာရီဥဒုကခက်မြန်မြန်ပြောင်းလဲနေတယ်လို့သူတေသနာပြသူတွေကပြောပါတယ်ဒေါက်တာရှာလေးကအခုလိုဆက်ပြောပါတယ
် They don't have any parental
ပြည်နယ်သမုဒ္ဒရာတွေကိုပင်ကွင်းကလေးတွေပထမဆုံးချင်းသွားတဲ့အခါမျိုးမှာမိဘအဆောက်အအုံမပါကြပါဘူးသူတို့မိဘတွေကမကူပါဘူးဘယ်မှာအဆောက်အအုံတွေ့မလဲဆိုတော့အသိဉာဏ်မျိုးလည်းသူတို့မှမရှိပါဘူးသူတို့ရဲ့စိတ်အာရုံတိုင်းလှုပ်ကြတာပါပင်ကွင်းငယ်ကလေးတွေဒီတိုင်းပြည့်မှုကြပါတယ်။ဒါပေမဲ့အဲ့ဒီနေရာမှာအစာမရှိတဲ့အတွက်အကျိုးဆက်ဖြစ်နေရတော့ပထမနှစ်မှာရင်အာဖဂန်ပင်ကွင်းတွေတည်ကုန်တာများပါတယ်
။ငါးအလွန်ကြုံဖတ်လို့စာတင်းငါးတွေနဲလာတာနဲ့ရေတွေနှွေးလာလို့ရေအေးရှီယာစီငါးတွေပြောင်းရွှေ့ကုန်တာကြောင့်ပြဿနာကနှစ်ဆဖြစ်နေပါတယ်။ဒေါက်တာရှာလေးကသူ့ရဲ့တွေးရှိချက်ကိုအခုလိုဆိုပါတယ
်။ So they're going to the right places.
ဒီမှာငါတို့ကြွရမယ်အဲ့ဒီရောက်တဲ့အခါမှာသူတို့လိုအပ်တဲ့စားကြအစာကလည်းမရှိပါဘူးလေ။တတ်မှတ်လမ်းကြောင်းတိုင်းပင်ကွင်းကလေးတွေလိုက်သွားကြတာသဘောပတ်ဝန်းကျင်တွေကောင်းတယ်လို့ကျွန်တော်တို့ကယူဆထားပါတယ်။ဒါပေမဲ့လည်းလူတွေရဲ့လုံရက်တွေကြောင့်သူတို့လေးတွေရဲ့လုံနေကြပုံစံနီးတမျိုးနဲ့ပြောင်းသွားစေပါတယ်။ဒါကြောင့်ပင်ကွင်းကလေးတွေဟာလူမှုဇီဝဆက်ဆက်နေတဲ့ထောင်ချောက်ထဲမှာပိတ်မိနေကြတာပါ
။ဒါဟာလူသားတွေကြောင့်ရာသီဥတုပြောင်းလဲစေတဲ့အချက်တွေထက်ကအချက်တစ်ချက်များသာဖြစ်တယ်လို့ဒေါက်တာရှာလီကအခုလိုပြောပါတယ်။
And African penguins endangered it's declined by more than 50% over the
African penguin တွေမျိုးတုံးမဲ့အရေးနဲ့ကျုံနေပါပြီလွန်ခဲ့တဲ့နှစ်30ကျော်မျိုးဆက်သုံးခုအတွင်းမှာ50ရာနှုန်းကျော့သွားပါတယ် penguin တွေအများပြားကျဆင်းရ the western cape မှာဆိုရင်လည်းပြီးခဲ့တဲ့17နှစ်အတွင်းမှာ80ရာနှုန်းထိကိုကျသွားပါတယ်ဒါတကယ်ကိုသိသာကျဆင်းသွားတာ
ပါဒီ penguin အရင်ကလေးတွေကိုဆက်ပြီးထိန်းသိမ်းထားဖို့ဆိုရင်ငါးဖန်းလုပ်ငန်းတွေကိုရပ်ပြရမှာဖြစ်တယ်လို့အဓိကထိန်းသိမ်းဆောင်ရှောက်ပေးဖို့တကဘာလုံးကလုပ်ကိုင်ဖို့လိုတယ်လို့ရှာလေးကပြောပါတယ်ရှင်
နန်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့အိန္ဒိယနိုင်ငံကဆေးရုပ်လုပ်သားတွေအကြောင်းကိုတင်ပြပေးပါမယ် India နိုင်ငံကမော်တော်ကားထုတ်လုပ်တဲ့စက်ရုံတွေမှာသုံးဖို့စက်ရုပ်တွေကိုအိန္ဒိယပညာရှင်တွေကဖန်တီးဖို့ကြိုးစားနေပါတယ်။ဒါပေမဲ့လည်းတန်းနဲ့ချီတဲ့လူငယ်တွေအလောက်အကန့်ရရှိဖို့အခွင့်အလမ်းနည်းပါးနေချိန်မှာဒီမော်တော်ကားလုပ်ငန်းတွေဟာအိန္ဒိယအလောက်ကိုင်ပေါင်း90ရာခိုင်နှုန်းပေါ်တက်ရောက်မှုတွေရှိနိုင်တယ်လို့ကမ္ဘာ့ဘဏ်ကသတိပေးထားပါတယ်။ New Delhi မြို့ကအင်ဂျင်နာပါစရီချာပေးပို့တဲ့တင်ကိုကိုအောင်ကပြောပြပေးမှာပါရှင်
။အိန္ဒိယနိုင်ငံကပစ္စည်းတူလာရုံတစ်ခုမှာတဘက်လာလို့အမည်ပေးထားတဲ့ဆက်ရုပ်လေးကအစင်းစင်းထပ်ထားတဲ့ပစ္စည်းတွေကိုအလွယ်တကူသယ်ဆောင်ပေးနေပါတယ်။ Grey Orange Company ကဖန်တီးထားတဲ့ကွန်ပျူတာသုံးဒီဆက်ရုပ်ရဲ့ဆွမ်းဆောင်အားဟာလူဆွမ်းအားထက်တာပါတယ်။ Grey Orange Company ကိုပူတဲ့တည်ထောင်သူ Akash Gupta က
If I talk about average case
ဒီကပြောရရင်လူတစ်ယောက်ဒီနေ့ကိုပစ္စည်း100နဲ့120ကြားတယ်ယူရွှေပြောင်းနိုင်ပေမဲ့ဆက်ရုပ်ကတော့တနာယူ900ကနေ600ကြားထိရွှေပြောင်းနိုင်တာကြောင့်ဒါအတော့ကိုနှမ်းရှင်လို့မရတဲ့အနေအထားဖြစ်နေတယ်လို့ပြောရမှာပါ
ဘတ်လာအပြင်ပစ္စည်းတွေကိုရွေးချယ်ပေးတဲ့နေရာမှာလဲလူတွေအစားဆက်ရုပ်တွေကိုအစားထိုးသုံးလာပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းအာရှတလောမှာလုပ်ငန်းတွေပိုတိုးချက်လာတဲ့ Gupta ကစက်မှုလုပ်ငန်းတွေမှာဆက်ရုပ်တွေအစားထိုးသုံးစွဲမှုတွေများလာလိမ့်မယ်လို့ခန့်မှန်းထားပါတယ်။အခုလိုအစိမ့်နည်းပညာတွေကိုသုံးစွဲလာတာကြောင့်အခက်အခဲရင်ဆိုင်ရသူတွေကတော့နေစားလုပ်သားတွေပါ။အသက်32နှစ်အရွယ် Ram Gopal ဟာဆက်လုပ်ရေးလုပ်ငန်းခွင်မှာတစ်လကိုဒေါ်လာ100လောက်ပဲရသူပါ။
ကျတော့ဒီကားနဲ့
ဒါအထိပ္ပယ်မရှိပါဘူးဆက်ရုပ်တင်တဲ့လှုပ်ချတော့ကျွန်တော်တို့ကဘာလှုပ်စားမှာပါလဲဘာလုံးမှလှုပ်စရာမရှိဘူးဆိုရင်တော့ကျွန်တော်လဲဘာဆက်လုပ်ရမှာလဲ
ကမ္ဘာတော်ဝန်မော်တော်ကားဆက်ရုပ်နေမှာအလွတ်လပ်မဲ့တွေတိုးများလာတဲ့အချိန်အိန္ဒိယလိုနိုင်ငံမျိုးနဲ့အရှေ့တောင်အာရှနိုင်ငံတွေကနေစားလုပ်သားတွေအတွက်တော့ပိုအခက်အခဲတွေရင်ဆိုင်လာနေရပါတယ်ကမ္ဘောဒီးယား၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊ထိုင်း၊ဗီယက်နမ်စတဲ့နိုင်ငံတွေကအထက်ကျုပ်ဆက်ရုံနဲ့ဆက်မှုလုပ်ငန်းတွေကအလုပ်ကိန်းပေါင်းသန်း130လောက်ထိခိုက်နိုင်ပြီးအိန္ဒိယမှာတော့သန်း100လောက်ထိခိုက်နိုင်ပါတယ်ခင်ဗျာ
။ကိုအောင်တင်ပြပေးခဲ့တာပါ VOA မြန်မာပိုင်းတနင်္လာနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်တစ်နေ့ကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line meter 24 25 30နဲ့50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုမတင်ကြီးထိုက်ကြီးညာပေးပါမယ်ရှင
်ပါကစ္စတန်နိုင်ငံမှာဒီကနေ့တင်းငင်းနေရေနံတင်ကားတိမ်းမှောက်ပြီးမိလောင်ခဲ့တာကြောင့်အနည်းဆုံးလူပေါင်း140သေဆုံးရပါတယ်ရေနံတင်ကားတိမ်းမှောက်ရာကပောက်ထွက်လာတဲ့ရေနံတွေကိုခတ်ယူဖို့စူးစီးရောက်ရှိလာတဲ့သူတွေမိသင့်လောင်ကျွမ်းခဲ့တာဖြစ်ပါတယ်အနည်းဆုံးလူ80လောက်လည်းဒဏ်ရာရခဲ့တယ်လို့အာဏာပိုင်တို့ကပြောပါတယ်တောင်ပိုင်းစိတ်ကမ်းမြို့ကရာချီကနေပန်ချက်ပြည်နယ်မြို့တော်လာဟိုကိုလမ်းမကြီးအတိုင်းမောင်းနှင်လာရင်ကားသမားကယင်ကိုမထိနိုင်ပဲတိတ်မှောက်ခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းကစီချွန်းပြည်နယ်မှာမြေပြိုကျမှုအတွင်ပါသွားတဲ့သူတွေကိုကယ်ဆယ်ရေးအဖွဲ့တွေရှာဖွေတွေ့ရှိနိုင်ဖို့အတွက်ကြိုးပမ်းနေကြဆဲဖြစ်ပါတယ်။စနေနေ့ကမြေပြိုကျတဲ့အထက်မှာဇင်မိုတောင်ပေါ်ရွာလေးပါသွားခဲ့ပြီးလူ95ယောက်ဆက်ပြီးတော့ပျောက်ဆုံးနေဆဲဖြစ်တယ်လို့တရုတ်အာဏာပိုင်တို့ကပြောပါတယ်။ဒီမြေပြိုကျမှုအတွင်ပါလာတဲ့ကြောက်တုံးတွေအပြည့်စီအပိုင်းဆာတွေကြောင့်အင်ဂျီ40ထဲမှနေပျက်စီးသွားပါတယ်။နှင်းများနှစ်ယောက်နဲ့ကလေးတစ်ယောက်ကိုအသက်ရှင်လျက်ပြန်တွေ့ခဲ့ပြီးတခြားအသက်ရှင်တဲ့သူကိုတော့မတွေ့ရဘဲသေဆုံးသူချိုးအလောင်း15လောင်းကိုတွေ့ရှိထားတယ်လို့အာဏာပိုင်တို့ကပြောပါတယ်။စော်ဒီအာရေဗျနိုင်ငံကယေမန်နိုင်ငံမှာဖြစ်နေတဲ့ကာလာဝမ်းရောဂါတိုက်ဖျက်ဖို့အတွက်ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ကိုအမေရိကန်ဒေါ်လာ 66.8 တန်းလှူဒါန်းပါတယ်။ယေမန်နိုင်ငံမှာဝမ်းရောဂါဖြစ်ပွားနေတယ်လို့အတမ်းများရှိတဲ့သူအရေအတွက်ဟာအခုသတင်းပတ်အတွင်း2သိန်းကျော်သွားခဲ့ပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ် Stephen O'Brien ကပြောပါတယ်။ကမ္ဘာပေါ်မှာအဆိုးဝါးဆုံးဝမ်းရောဂါဖြစ်ပွားမှုကိုရင်ဆိုင်နေရပြီးတနည်းကိုဝမ်းရောဂါအသစ်ဖြစ်တဲ့လူအရေအတွက်ဟာပြင်းပြအားဖြင့် 9,000 လောက်ရှိတယ်လို့ UNICEF ဖွဲ့ရဲ့ညွှန်ကြားရေးမှူးနဲ့ WHO အကြီးအကဲတို့ကမနေ့တုန်းကပြောဆိုထားပါတယ်ရှင
်။တရင်အချင်းချုပ်ကိုမတင်ကြီးထိုက်ကြီးညာပေးခဲ့တာပါရှင်။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှူးကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်။ဒီမှာရှားဖောင်းပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါရှင်။ဒီ American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ညနေ6:00ခွဲနဲ့9:00အထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.